ဩဂုတ်လ14ရက်နေ့ကအာဖဂန်နစ္စတန်နိုင်ငံနောက်တောင်ဘက်ကအီရန်ပါကစ္စတန်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နေမရော့စ်ပြည်နယ်ဇာရန့်မြို့မှာအထူးကံဘုံဖောက်ခွဲမှုတွေနဲ့အာဖဂန်နစ္စတန်မြောက်ပိုင်းမှာအဝေးတိုင်းကလုတ်ဘုံဖောက်ခွဲမှုကြောင့်နိုင်ငံတစ်ဖွဲ့မှာအနည်းဆုံးလူ45ဦးသေဆုံးသွားခဲ့ပြီးတော့လူ100နီးပါးဒဏ်ရာတွေရရှိသွားခဲ့ပါတယ်။ပုံမှန်အားဖြင့်အေဂျင့်ငြိမ်သက်တဲ့ဇာရန့်မြို့မှာအနည်းဆုံးအထူးကံဘုံခွဲသမား3ဦးကလူစီကားတဲ့ဈေးတစ်ခုအပါဝင်300ခွဲပြီးတိုက်ခိုက်ခဲ့တာကြောင့်အရသာအများစုနဲ့လူညွေးတပ်ဖွဲ့ဝင်တို့အပါဝင်လူ36ဦးသေဆုံးခဲ့ရပြီးတော့လူ90ကျော်ဒဏ်ရာတွေရရှိသွားခဲ့တယ်လို့အာဖဂန်ရဲတပ်ဖွဲ့ကပြောပါတယ်။ဇာရန့်မြို့မှာပဲမတင်ငါသူတွေကိုဖမ်းဆီးထိန်းသိမ်းစင်မှာသူတို့မှပါလာတဲ့ဘုံတွေကိုဖောက်ခွဲဖို့ကြိုးပမ်းကြတာကြောင့်လူညွေးတပ်ဖွဲ့ဝင်တွေကပြစ်တက်ခဲ့လို့မတင်ငါသူ5ဦးသေဆုံးသွားခဲ့ပါတယ်။မြောက်ပိုင်းကခွန်ဒူးစ်ပြည်နယ်မှာလည်းလူစီကားတဲ့ဈေးတစ်ခုအနီးမှာရပ်ထားတဲ့မော်တော်ဆိုင်ကမှာတက်ဆင်ထားတဲ့ဘုံကိုအဝေးထိန်းကလုတ်နဲ့ဖောက်ခွဲခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးပြီးလူ25ယောက်ကျော်ဒဏ်ရာရရှိသွားခဲ့ပါတယ်။ဇာရန့်မြို့မှာတိုက်ခိုက်ခံရမှုဟာဒီနှစ်အတွင်းအာဖဂန်နစ္စတန်နိုင်ငံမှာအဆိုးဝါးဆုံးတိုက်ခိုက်ခံရမှုဖြစ်ပါတယ်ခင်ဗျာ။